Welcome to the Voice of America in Burmese.
Mingla Manakima, Washington Mirror, View American Sangani, Natal Sakukuni, Mila Chow Yet, the Nilani in the case is in the go. Namasa Noze, Minet Chow Nagani Kunanai, Titomita, and the Sally, Tosani, Lisa Gurugani, Dai Tony Divarisha. Sama in Tinaima.
Mingla Manakimashin, Sama Tinki Taipa, Kunya Wayan to Trini, Jinya Pimaba. Israel and Gaza Nezat Shop type during the pet they song to a nezo Nasalia Shini Babi. Writer the Rint out Naugo, Nauye Muma that they tau Tarigo Shabo. Israel Comuny Nibinane Susan Kere so be Washington Post Drink Saga Popia like Babi to take down your drini jaza mission.
Kamari, Lumuri Padae, Quetta Monti Murigo, Internet, Facebook, and the Tanwe get it, but deep carry bobby, so was the get him Yaman Yama, a soya gorangale, Facebook go, throw your drink, tell that we go, dig up, tempture any up, don't write that drink, and a GK, Steve Edlaga, we pamp your jale bare.
They are there for doing just what we as journalists are supposed to do. Reporting factually and accurately.
Dagaro, Nishi Tong and Jani, Jakangare, right at the end of Goa Lone, Gojo Surugu, Gulatamagaga, Bea Chinine, Supebe Kanama, Steve Edlaga, Biobaraba, now by Ma, Piso, Jabu, Shibare, Dabi, NLD, Soyae, Tonita, Chatamukala, Boma, Tonta Sunu Tarim, Yamai, Sunuigan, Season. Nimabiga Beza, Sari, Pessing, and Arigo, Disapu Shivarishi, Akura Nasonia Nangan Gadrin, we go, Matangi Tine, Gunia, we all look up your Yamaba.
Israel, Gaza, and is at the Shangani, a drink, a day of Yazo, Dakai Murima, Gaza, Hamas, Pimadrigo, a pianta, Sepi, Dakai Po. Israel, when you joke, Benjamin, Nidan Yahuga, Sitaku, Nyunja Tabari. ပြီးခဲ့တဲ့တောက်ချာနေ့ကဆလို့ဒုံးချီရင်းနဲ့ပြစ်ခတ်မှုနဲ့လေးချောင်းကနေတုံ့ပြန်တိုက်ခတ်မှုတွေအတွင်းအနည်းဆုံးပါလက်စတိုင်း20သေဆုံးခဲ့ရပြီဖြစ်ပါတယ်။သေဆုံးသူတွေထဲမှာ14လအရွယ်ကလေးငယ်နဲ့အတော်ဖြစ်သူတို့လည်းပါဝင်ပြီးဟာမတ်စ်တို့ကအစ္စရေးရဲ့လေးချောင်းတိုက်ခတ်မှုကြောင့်လို့ပြောဆိုပြီးအစ္စရေးထောက်လှမ်းရေးဘက်ကတော့ပါလက်စတိုင်းတွေရဲ့ဒုံးချီမှားပြစ်မိပြီးသေ သေဆုံးပြီးဒါဟာဆိုရင်2014ခုနှစ်နောက်ပိုင်းနေဆက်ဖြတ်ကျော်တိုက်ခတ်မှုတွေအတွင်းအစ္စရေးနိုင်ငံတွင်ပထမဆုံးအကြိမ်အရပ်သားသေဆုံးမှုဖြစ်ပါတယ်။အမျိုးသားတဦးကတော့သူ့အိမ်ကိုဒုံးကျည်ထိတာကြောင့်သေဆုံးခဲ့တာဖြစ်ပြီးနောက်တဦးကတော့အလုံယုံပေါ်မှာဘုံးထိပြီးတော့သေဆုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဆလို့ပါလက်စတိုင်းစစ်သွေးကြွတွေဘက်ကအစ္စရေးဘက်ကိုဒုံးကျည်အစင်ပေါင်း600ကျော်ပစ်ခတ်ခဲ့ပါတယ်။အစ္စလာမ်ရဲ့ဂျီဟတ်အဖွဲ့ကဒုံးကျည်တွေနဲ့ပစ်ခတ်တာဖြစ်ပေမဲ့ဂါဇာကိုထိန်းချုပ်တဲ့ဟာမတ်စ်တွေမှာတာဝန်ရှိတယ်လို့အစ္စရေးဘက်ကပြောပါတယ်။ဂါဇာတဲကဟာမတ်စ်ပြင်မှတ်ပေါင်း260ကျော်ကိုလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်ရှင်
။ရုရှားလေကြောင်းလိုင်းအလိုဖရော့ဟာတနင်္ဂနွေနေ့ကမော်စကိုမြို့ရှရစ်မက်ခြေကိုလေဆိပ်မှာအရေးပေါ်ဆင်းသက်စဉ်မီးလောင်ကျွမ်းမှုဖြစ်တာကြောင့်အနည်းဆုံးလူ40တေဆုံးသွားကြောင်းမော်စကိုကလာတဲ့သတင်းတွေကဆိုပါတယ်ဆာဖ်ကို8စူပါဂျက်တရားအမျိုးအစားအဲ့လေယာဉ်ဟာလေယာဉ်ပေါ်မှာခီးတယ်83ဦးနဲ့လေယာဉ်အမှုတန်း5ဦးစုစုပေါင်း88ဦးလိုက်ပါခဲ့တာပါတေဆုံးသူ73ဦးထဲမှာ2ဦးကကလင်းငယ်ဖြစ်ပါတယ်လေယာဉ်မီးလောင်ကျွမ်းတဲ့အကြောင်းရင်းကိုအခုချိန်ထိမသိရသေးပါဘူးလေယာဉ်ဟာမော်စကိုကိုစန်ဂျိန်ဒီဒေသစံတော်ချိန်ညနေ6နာရီမှာစတင်ထွက်ခွာပြီးမြောက်ဘက်မွေမန့်လေးစိတ်ကိုဥတီပြန်တမ်းမှုရွေခဲ့တာပါလင်းရင်ပြန်တပြီးတိတ်မကြခင်မှာပဲစပိုင်းဆိုင်ရာခြုံရင်းမှုရှိတာကြောင့်လင်းရင်အမှုတန်းတွေကလင်းရင်လမ်းကြောင်းထိန်းချုပ်ရေးဌာနကိုအရေးပေါ်သတင်းပို့ခဲ့ပြီးဆင်းသက်မှုအကြောင်းကြားခဲ့ပါတယ်ဆင်းသက်လာခြင်းမှာအင်ဂျင်ကနေမီးလောင်ကျွမ်းမှုဖြစ်ပွားပြီးနောက်ခီးတယ်တွေကိုအရေးပေါ်အပေါက်ကနေကယ်ထုတ်ဖို့ကြိုးစားခဲ့ပါတယ်။ဒါကြောင့်အခုလိုမီးလောင်ရတယ်လဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ဒီဖြစ်ရပ်ကိုရာဇဝမှုကြောင့်ရအမှုဖွင့်စုံစမ်းနေကြောင်းရုရှားစုံစမ်းရေးကော်မတီကပြောပါတယ်။အခုလိုမတော်တဆမှုဖြစ်ပြီးတဲ့နောက်မှာရှရစ်မက်ခြေပေါ်လေစိတ်ကိုယာယီပိတ်ထားခဲ့ပြီးအဲ့ဒီလေစိတ်ကိုဆင်းသက်မဲ့လေယာဉ်တွေကိုလည်းအခြားလေစိတ်ကိုပြောင်းရွှေ့ခဲ့ပါတယ်။
ဒီရင်းကနိုင်ငံမှာပြီးခဲ့တဲ့လတုန်းကခရီးရန်ဖျားကြောင်းနေတဲ့ဟိုတယ်တွေတိုက်ခိုက်ခံရပြီးလူပေါင်း250ကျော်တေဆုံးခဲ့ရပြီးနောက်မှာတော့လုံခြုံရေးစိုးရိမ်စေကြောင်းဒီသတင်းပတ်မှာလဲကက်သလစ်ခရီးရန်တွေတနင်္ဂနွေလူထုစုတောင်းဝတ်ပြုဖွဲ့ကိုကိုယ်အိမ်မှာပဲဝတ်ပြုခဲ့ကြရပါတယ်တနင်္ဂနွေမှာဝတ်ပြုစုတောင်းပွဲတွေကိုစီစဉ်ထားတဲ့အတိုင်းပ ဖျားเจ้าနေမှာပြန်ဆနိုင်အောင်မှာမဟုတ်ဘူးဆိုပြီးတရင်အချက်လက်တစ်တွေကိုအခြေခံပြီးကိုလံဘိုသာသနာရဲ့ပြောခွင့်ရတဦးကကြာသာပြင်းနေမှာကြီးညာခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကလုတ်ခဲ့သလိုမျိုးပဲဒီသတင်းပတ်မှာလည်းယဟန်မင်းအမတ်ကာဒီနယ်မော်ဂွန်ရာဂျစ်ကတီးထန်လူတို့ဝစ်ပြုဆူတောင်းပွဲလုတ်ခဲ့ပြီးရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်မနေ့တနင်္ဂနွေနေ့မှာပဲပင်လယ်ကမ်းဆက်မြို့ဖြစ်တဲ့နီဂွန်ဘိုမှာအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးအစိုးရကညှပ်မထွက်ရအမိန့်ထုတ်ခဲ့ရသလိုလူမှုကွန်ရက်ဆိုရှယ်မီဒီယာတွေကိုလည်းထပ်ပြီးတော့ပိတ်ပင်ခဲ့ရပါတယ်ရှင်
အာဖဂန်နစ္စတန်မြောက်ပိုင်းမှာရှိတဲ့ရဲဌာနချုပ်စခန်းတစ်ခုကိုတာလီဘန်အသေးခံဘုံးကွဲသမားတဦးနဲ့လက်နက်ကန်အုပ်စုတစုကဝင်ရောက်တိုက်ခိုက်တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်73ဦးအနည်းဆုံးသေဆုံးပြီး55ဦးကျော်ဒဏ်ရာသွားပါတယ်။ဘာကလန်ဒေသရဲ့မြို့တော်မှာရှိတဲ့ရဲဌာနချုပ်မှာတနင်္ဂနွေနေ့နေ့လယ်ပိုင်းကအဲ့ဒီတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးဌာနချုပ်ဝင်ဝမှာရပ်ထားတဲ့အမေရိကန်လုပ်ဟန်ဗီကာစစ်ကားကိုတာလီဘန်ဘုံးကွဲသမားကအသေးခံတိုက်ခိုက်ခဲ့ပြီးနောက်မှာအဖွဲ့ဝင်ခုနှစ်ဦးပါတဲ့အကြမ်းဖက်သမားတွေကဒရဇတ်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းပြန်လည်ပစ်ခတ်ခဲ့ပြီးဝန်းရံပစ်ခတ်တဲ့အခြေအနေကို6နာရီကြာမှပြန်လည်ထိန်းသိမ်းနိုင်ခဲ့တယ်လို့အာဖဂန်ပြည်ထောင်စုဌာနကပြောပါတယ်။
အင်တာနက်မှာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ရိုက်ဂျာသတင်းထောင်လို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်ဆိုးတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်တဲ့တပ်တွေအထောက်ထားတွေကိုမြန်မာရဲတပ်ဖွဲ့ကစူးစမ်းရယူတဲ့နေရာမှာ Israel Company Celebrate ရဲ့နည်းပညာကိုတုံးခဲ့တယ်လို့ Washington Post သတင်းစာကြီးကတနင်္ဂနွေနေ့မှာဖော်ပြလိုက်ပါတယ်။လက်ကင်ဖုံးတွေကိုချိုးဖောက်ဝင်ရောက်တဲ့နည်းပညာကို Israel Company Celebrate ထံကမြန်မာအာဏာပိုင်တို့ရရှိခဲ့တာဆိုပြီးဆိုင်ရစတန်းနဲ့တရားခံရှင်းနေရဲ့ပြောဆိုချက်ကိုကိုကပီးဝါရှင်တန်ပို့စ်သတင်းစာကြီးကရေးသားထားတာဖြစ်ပါတယ်။ရိုက်တာသတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နှံ9နှစ်ကြာခံနေရတာပါ။ Celebrate ကပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံကိုရောင်းချမှုအလုံးရထားကြောင်းကြီးညာချက်တော့ထုတ်ထားပါတယ်။သူရဲ့ဤပညာကိုကမ္ဘာတဝန်းကတရားဥပဒေစိုးမိုးရေးအဖွဲ့တွေကကြေကြေပြန့်ပြန့်သုံးစွဲနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့2016ခုနှစ်ကရန်ကုန်အခြေစိုက် MySpace International ကနေတဆင့်သူ့ထုတ်ကုန်လေးကိုစတင်ရောင်းချခဲ့ကြောင်း MySpace International တာဝန်ရှိသူရဲ့ပြောဆိုချက်ကိုလည်းသတင်းစာကြီးကကိုးကားဖော်ပြထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်နေဦးတန်းစောအောင်ရဲ့ပြောဆိုချက်ထဲမှာလည်းသတင်းထောက်တီရဲ့လက်ကမ်းဖုံးကိုရှာဖွေခဲ့သူက Celebrate တင်တန်းရထားသူဖြစ်တဲ့အကြောင်းဒါပေမဲ့သူ့ရဲ့အတိအမှတ်ပြုလက်မှတ်ကတက်တန်းကုန်နေပြီဆိုတဲ့ပြောဆိုချက်ကိုလည်းသတင်းစာမှာကိုးကားဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာအစ္စရေးတန်ယုံကစီးပွားရေးနဲ့ပြည်ကျဲရေးဆိုင်ရာအရာရှိတဦးကတော့ဒီကုမ္ပဏီရဲ့လုပ်ငန်းတွေမြန်မာနိုင်ငံမှာလုပ်နေတာမသိတဲ့အကြောင်းနဲ့တခြားမှတ်ချက်တွေကိုမပြောခဲ့ဘူးလို့လည်း Washington Post မှာဖော်ပြထားပါတယ်ရှင်။
စင်ကာပူနိုင်ငံက FASD First လို့ခေါ်တဲ့နိုင်ငံသားအကူအညီထောက်ပံ့ရေးအလို့သမားအစည်းအရုံးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးစင်ကာပူနိုင်ငံမှာအိမ်အကူအဖြစ်လာရောက်အလုပ်လုပ်ကင်ခြင်းနဲ့မြန်မာအမျိုးသမီးတွေကိုလေ့ကျင့်သင်ကြားပေးဖို့စင်တာတစ်ခုဖွင့်လှစ်သွားမှာဖြစ်တယ်လို့စင်ကာပူထုတ် Straight Time သတင်းစာမှာရေးသားထားပါတယ်။ First အဖွဲ့အနေနဲ့မြန်မာအမျိုးသမီးတွေကိုချက်ပြုတ်နည်းအပါအဝင်လိုအပ်တဲ့သံမွေးဝမ်းကြောင်းပညာတွေသင်ကြားပေးသွားမှာဖြစ်တယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌဆန်ချွန်းကပြောပါတယ်စင်ကာပူထိုင်းဟောင်ကောင်မကာအိုနိုင်ငံတွေမှာမြန်မာအမျိုးသမီးတွေအိမ်ပေါ်အလုပ်သွားရောက်လုပ်ကင်တာကို2014မှာမြန်မာအစိုးရကပိတ်ပင်ခဲ့ပြီးနောက်အဲ့ဒီတားမြစ်ချက်ကိုပြီးခဲ့တဲ့ AP 24ရက်နေ့ကပြန်လည်ရုပ်သိမ်းကြောင်းမြန်မာအစိုးရကကြေညာခဲ့ပြီးနောက်မှာစင်ကာပူနိုင်ငံဘက်ကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်မြန်မာအစိုးရကတားမြစ်ခဲ့ပေမဲ့လည်းစင်ကာပူမှာမြန်မာအမျိုးသမီးတွေကတော့အိမ်ပေါ်အဖြစ်လာရောက်လုပ်ကင်ခဲ့ကြပါတယ် Facebook ရဲ့ခန့်မှန်းချက်အရစင်ကာပူမှာအင်ကူလုတ်ကင်ပြောင်း2000ခွဲထဲမှာမြန်မာအမျိုးသမီးက5000လောက်ရှိပါတယ
်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်ရေးသဘောတူညီချက်ရနိုင်တဲ့အခွင့်အလမ်းရှိနေစေဖြစ်တယ်လို့ယုံကြည်ကြောင်းအမေရိကန်ဘက်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးမြောက်ကိုရီးယားရဲ့တာရိုပစ်ဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကရှော့ရှော့ပေါ့ပေါ့ပြောဆိုထားပါလိမ့်ရှင်
။ဘရူနိုင်းနိုင်ငံမှာလိင်လူဆက်ဆံမှုအပအဝင်အင်အောင်ရေးဖောက်ပြန်သူတွေကို တေးသည့်အထိကြောက်ခဲနဲ့ပြစ်ပေါက်အဆုံးစီရင်တဲ့ဆရီယာအစ္စလမ်ဘာသာရေးဥပဒေကိုပြီးခဲ့တဲ့အေပီ၃ရက်နေ့ကပြဋ္ဌာန်းခဲ့ပေမဲ့နိုင်ငံတကာကအပြင်းအထန်ဝေခံခဲ့ပြီးနောက်မှာအဲ့လိုတေးတံပေးမဲ့ဥပဒေကိုဆိုင်းငံ့လိုက်ကြောင်းဘရူနိုင်းနိုင်ငံခေါင်းဆောင်ဆူလ်တန်ဆော်ဘာကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်
တနင်္လာနေ့နဲ့ခင်တဲ့တဲ့တွေကိုမတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြသွားတာပါရှင်။ခုတော့သတင်းလွှာတပုတ်ကိုတင်ဆက်မှာပါ။နေ့ရှိထောင်တန်းကြနေတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုကုလသမဂ္ဂယူနက်စကိုကနေဂါလာမိုကန်နိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုမေလ၃ရက်နေ့ကအီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့နီလာကမှာဂု NDA နဲ့ပတ်သက်လို့လေသူကဝေဖန်ပြောကြားခဲ့တာပါအကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နှစ်ပေါင်း12နှစ်ကြာပြီးတဲ့နောက်မှာကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်တချိန်တိုးတက်လာတဲ့အီသီယိုးပီးယားနိုင်ငံမှာပထမဆုံးအကြိမ်ကုလသမဂ္ဂနဲ့ပူးပေါင်းကျင်းပတဲ့မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့နိုင်ငံတကာညီလာခံကြီးမှာအကျဉ်းချနေတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကနေဂါလာမိုကန်နိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုဂုဏ်ပြုအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားကိုကိုဝါလုံးရဲ့ညီဖြစ်သူကိုသူရအောင်နဲ့အတူမြန်မာသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်းမှုကိုမြင့်ကျော်နဲ့ Human Rights Tulip Award ဆုရှင်လူခွင့်ရေးလှုပ်ရှားသူမောင်ဆောင်ခါတို့လည်းတက်ရောက်ခဲ့ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုစားစုကိုလက်ခံရယူခဲ့တဲ့ကိုသူရအောင်ကတော့အခမ်းအနားမှာအခုလိုပြောသွားပါတယ
်။ All they wanted to do was to
မာရီဖြစ်ခဲ့တယ်လဲဆိုတဲ့အဖြစ်အမှန်တွေကိုပြောပြဖို့အတွက်သူတို့သတင်းလိုက်ခဲ့တာပါ။ဒီသတင်းဟာမြန်မာရောကမ္ဘာကပါတည်ပြင်းတည်တိုက်တဲ့သတင်းဖြစ်တယ်လို့သူတို့ကမြင်ပါတယ်။အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအကောင်းဆုံးဖြစ်လာဖို့ငယ်ရွယ်တဲ့သတင်းတောက်တွေအနေနဲ့တက်နိုင်တဲ့ဘက်ကတောင်းဝန်တိတိထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစိမ်းမကောင်းစွာပဲသူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်။
အလားတူနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမေလ3ရက်နေ့က UNESCO နဲ့ DGC ကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးအဖွဲ့တို့ပူးတွဲကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်စိုးတို့ကို UNESCO ကအခုလိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုပေးရခဲ့တဲ့အတွက်ကျေးဇူးတင်ဂုဏ်ပြုကြောင်းရိုက်တာသတင်းဌာနအက်ဒီတာချုပ် Steve Adler ကအခုလိုပြောပါတယ်
။ They are there for doing just what we as journalists are supposed to do.reporting factually
ဒီနေ့သမားတွေတိုင်းလောက်အောင်မဲ့အလုပ်ကိုသူတို့လုပ်ခဲ့တဲ့အတွက်အကျဉ်းထောင်တွေရောက်ခဲ့တာဖြစ်ပါတယ်။ကမ္ဘာကြီးအတွက်အရေးအကြီးဆုံးဖြစ်တဲ့မှန်ကန်တိကျပြီးသတင်းအချက်လက်ရဖို့သူတို့စုဆောင်ခဲ့တာပါ။အားလုံးသိတဲ့အတိုင်းရခိုင်ပြည်နယ်မှာရန်ဂျာမွတ်စလင်၁၀ဦးတပ်ဖြတ်ခံရတဲ့သတင်းကိုသူတို့စုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်။ဒီလူတွေတပ်ဖြတ်ခံရတဲ့ဓာတ်ပုံတွေကိုသူတို့လက်ခံရရှိခဲ့တာပါ
။ဒါကြောင့်အသက်45နှစ်ကနေ18နှစ်အရွယ်ထိပါတဲ့လူ10ဦးအသက်ခံရတာကိုရိုက်တာသတင်းတော်နှစ်ဦးအသေးချာသိခဲ့တဲ့အတွက်ကြောင့်ပဲသူတို့နှစ်ဦးကိုအစိုးရကဖမ်းဆီးပြီးစုံစမ်းစစ်ဆေးခဲ့တာဖြစ်ကြောင်းနဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲပြီးနှိရှေထောင်ဒဏ်အပြစ်ပေးခဲ့တာဖြစ်တယ်လို့ Steve Adler ကပြောပါရယ်။သူတို့ကိုထိန်းသိမ်းထားတာရက်ပေါင်း900ရှိရရှိနေပြီးသူတို့လူမျိုးရေးအတွက်နေတိုင်းစူးစမ်းနေတယ်လို့ကုလသမဂ္ဂအနေနဲ့အခုလိုရိုက်တာသတင်းတော်တွေလှုပ်ပေးဖို့ပူပေါင်းကူညီဆောင်ရွက်ပေးနေတဲ့အတွက်လည်းကျေးဇူးတင်ကြောင်း Steve Adler ကဆိုပါရယ်။ဒါအပြင်သတင်းအမှန်အမှားတွေကိုနည်းပညာနဲ့အလွယ်တကူဖြန့်ဝေနိုင်တဲ့ Social Media နဲ့အချက်အလက်မှန်ကန်မှုရှိမရှိစစ်စစ်ပြီးသတင်းကျင်းဝင်းနဲ့အညီရေးသားပြောဆိုတဲ့သတင်းမီဒီယာမတူကွဲပြားမှုကို Steve Adler ကအခမ်းအနားမှာပြောသွားပါရယ်။မြန်မာနိုင်ငံမှာ Social Media တွေကိုပဲအားကိုအသုံးပြုနေတဲ့အတွက် NDA ကြီးကြောင်းသူကအခုလိုပြောပါရယ်ရှင်။
Social media in Myanmar is the internet. About 20 million people are on Facebook at a
time. မြန်မာနိုင်ငံမှာ social media internet ပဲဖြစ်ပါတယ်။လူရေတန်းပေါင်း53သန်းရှိတဲ့အထက်တန်း20လောက် Facebook သုံးဆွဲနေတာပါ။အစိုးရအတွက်လည်းသူတို့ရဲ့မူဝါဒသတင်းအချက်လက်အမှန်ဒါမှမဟုတ်အမှားတွေဖြန့်ဝေဖို့ Facebook ကအဓိကနေရာကဖြစ်နေပါတယ်။မုန်းစကားပွားဖို့လူနည်းစု Ranger တွေကိုစန့်ကျင်ရေးသားဖို့ဒီ Facebook ကအဓိကဖြစ်နေပါတယ်။
2019ခုနှစ်သတင်းလွတ်လပ်ခွင့်နှင့်အထိမ်းအမှတ်အတွက်လည်းအဓိကမီးမောင်းထိုးပြတဲ့အချက်ဟာ NGT Democracy စနစ်ကိုချိန်ချောက်လာတဲ့သတင်းအတုရောင်ဖြန့်ဝေမှုပဲဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကချင်းမြင့်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်စုမှာစုနဲ့အတူစုကြေးငွေ 25,000 ပါရှိမှာဖြစ်ပါတယ်။ ကိုဝါလုံးနဲ့ကိုကျော်စိုးတို့နောက်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်ခြေဆိုင်ပန်အမေရိကန်ဖွဲ့ကချင်းမြင်တဲ့စုကိုလက်ခံရရှိခဲ့ပြီးတော့2019ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ကဘာတဝင်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ဂျော့ဂျ်ဘော့စုကိုလည်းလက်ခံရရှိခဲ့ပါတယ်ရှင် အမေရိကန်အတန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့စီစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရှင့်။အခုတော့ NLD အစိုးရရဲ့၃နှစ်တာဖြတ်သန်းမှုကာလနဲ့ပတ်သက်ပြီးတော့ကျမတို့ဆွေးနွေးတင်ပြထားတာကိုနားဆင်ရမှာပါ။ VOA Wine.thu
မက်ခင်ဖြူထွေးကစီစဉ်တင်ဆက်ထားပါတယ်ရှင်။ဒီနေ့ဒီဆိုရမက်ထက်မှာနိုင်ငံတကာဆက်ဆံရေးမှာမျက်နှာပြက်စရာတွေအထူးဖြစ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဝေဖန်စရာတွေအတော်များများထွက်ခဲ့ပါတယ်။ကြည်ကြလောင်လောင် ဝေဖန် ခဲ့တယ် UN ကပဲဖြစ်ဖြစ် US ကပဲဖြစ် EU နိုင်ငံတွေကပဲဖြစ်ဖြစ်ပေါ့နော်။ဆိုတော့ဟို NLD စစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးတယ်ဆိုတဲ့ပုံစံမျိုးတွေအထိဝေဖန်လာရရှိတယ်။တောင်ဆန်းစုကြည်နဲ့ပတ်သက်လို့ရှိရင်လည်းသူ့ပေါ်ပေးထားတဲ့လူခွေရေးစုတွေပြန်ရုပ်သိမ်းတာမျိုးတွေကဆလို့ပေါ့နော်။ပြင်းပြင်းထန်ထန်ကိုဒါပြရားပေးတဲ့ပုံစံမျိုးတွေဖြစ်လာပါတယ်။ဆိုတော့ဒီနိုင်ငံတကာဆက်ဆံရေးမှာရောလက်ရှိတိုင်းပြည်ရဲ့ကြာဆင်းသွားတဲ့ပုံရိပ်ကိုပြန်
အမှန်ပဲနှစ်ဘလောက်တွားအောင်လဲကျွန်တော်မပြောတတ်ဘူးအဲ့ဒါကလည်းကုနာဟိုရခိုင်ပြည်မှာဖြစ်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ရိုဟင်ဂျာကိစ္စရှိမယ်ခုနောက်ဆက်တွဲရခိုင်မှာဖြစ်နေတဲ့ဒီစစ်ပွဲတွေရှိမယ်အဲ့ဒါကြီးကနောက်ဆက်စုနဲ့တခုများဆက်သွားမှာတော့ကျွန်တော်မပြောတတ်ဘူးသူအခြေခံကတော့ဒီနိုင်ငံတကာနဲ့တည်တည်ချာချာပူပေါင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာကအဓိကကြားတဲ့ငြိမ်းချမ်းမှုမရှိဘူးတည်ငြိမ်မှုမရှိဘူးတပြိုင်နက်တည်းမှာခုနနိုင်ငံကဆက်ဆံရေးကိစ္စကိုကျွန်တော်ပြန်ဆွဲတင်ဖို့တော်တော်ကန့်နေတယ်လို့ကျွန်တော်ထင်တယ်ဆိုတဲ့အခါကျတော့ဥမာဒီရိုဟင်ဂျာပြဿနာကိုဒါရိုဟင်ဂျာပဲပြောပြောဘင်္ဂလီပဲပြောအဲ့ဒီပြဿနာကိုကျွန်တော်သိစရာမကင်တွဲနိုင်ဘူးတူတီးမဟုတ်လို့ရှိရင်ကျွန်တော်ဒါအပြင်ကျွန်တော်ပြည်တွင်းစစ်ဖြစ်နေတဲ့ကိစ္စတွေမှာလည်းပဲနေရာနှံ့မှာပါရှမ်းမြောက်မှာအရှေ့မြောက်မှာကချင်မှာလူခွေချိုးဖောက်မှုတွေကတောက်လျှောက်ပဲတောက်လျှောက်ဦးရခိုင်မှာဆိုလဲစိုးမှာပဲကျွန်တော်ဆိုတော့ဟိုတတော်အများကြီးမှာဟိုဖျားတွေပါရောအပေါ်ကဘုံကျဲတယ်ပါညာလို့ကြောက်ကြားတယ်ဆိုအဲ့လိုကိစ္စမျိုးတွေကိုကျွန်တော်တည်ငြိမ်အောင်မထိမ့်သိမ်းနိုင်ဘူးဆိုလို့ရှိရင်ကျင်းတည်နိုင်ငံကဆက်ဆံရေးရလဲပဲကောင်းလာဖို့မလွယ်ဘူးလို့ကျွန်တော်ထင်တယ်အတီးကအခုဆိုတော့ကျွန်တော်ပို့ပြီးတော့ဟိုကျွန်တော်အပြင်ရကြီးရဲ့လူတရုတ်ကိုပြန်ပို့မိရတယ်တရုတ်နိုင်ငံနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ရမှာပေါ့။နောက်အခုဆိုလို့ရှိရင်ဘာပဲပြောပြောတရုတ်မြန်မာစင်းရလို့ပါလို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်။နောက်အများကြီးအထောက်အကူဖြစ်နိုင်တယ်ပေါ့နော်။တပြိုင်နက်တည်းမှာလည်းပဲဒီတစ်ခုတည်းပုံထားတဲ့အခါကျတော့ကျွန်တော်တို့မှာတခြားဆုံးရှုံးကြရည်လည်းအများကြီးရှိနိုင်တယ်။ဆိုတော့နိုင်ငံတော်ဆက်ဆံရေးကအရေးကြီးပါတယ်။အဲ့ဒါကိုကျွန်တော်ပြန်ပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပြန်ပြီးတော့အပတ်ဆွဲတင်နိုင်မှုလိုတယ်။အဲ့လိုဆွဲတင်နိုင်မှုဆိုလို့ရှိရင်ကျွန်တော်တိုင်းမှာဖြစ်နေလူခွင့်ရေးပြဿနာတွေကလည်းပြည်တွင်းစစ်ပြဿနာတွေအဲ့ဒါတွေကိုကျွန်တော်တည်တည်ကြည်ကြာဂိုင်တွဲနိုင်မှဆက်ဆံရေးကိစ္စတွေကိုလည်းကောင်းမွန်ဖြစ်အောင်ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးလာစောဘယ်လိုမြင်ရှိလဲရှင့
်ဒီပြဿနာကမသေးဘူးလားဟောမသေးဘူးဟိုကျွန်တော်လွတ်တော်ထံမှာလည်းပြောတယ်လွတ်တော်ထံပြောတချို့လည်းနားနေတယ်တချို့လည်းနားမလဲဘူးဒီခါကဒီမြန်မာနိုင်ငံပေါ်မှာနိုင်ငံတကာဆက်ဆံမှုပုံစံကဖြစ်သူတို့ထင်တာကတက်တက်ပြဿနာရှာနေလို့ထင်တယ်။ဒီနိုင်ငံကဘာမှမာမာရင်ရင်မလုပ်ဘူးပြဿနာရှာတယ်။အစိုးရကမာမာရင်ရင်မလုပ်ဘူးတမတော်ကမာမာရင်ရင်မလုပ်ဘူးနိုင်ငံတကာတက်တက်ကြီးကိုပြဿနာရှာလို့လုံလို့ထင်တယ်။ UN က resolution တွေတက်လာတယ်။အခုတခါရခိုင်မှာဒီ AA ကနေပြီးအရှေ့ချဖို့ကြိုးစားလာတယ်။ခုနဆရာပြောတဲ့အထက်က confederation confederation ဆိုတာကိုအဓိပ္ပာယ်ဖွင့်ပြီးတော့အတိကြသမနာနိုင်ငံထောင်လို့ဆိုပြီးတော့ဟာဒါ AA ကိုချကွာချအပြတ်ချင်းဆိုပြီးတော့အကုန်လုံးဒီပြောလာတယ်ပေါ့အခုတော့ရှင်းမိုးတဲ့ခါကျတော့စင်ရင်ကတုံးတယ်ဆိုပြီးပြဿနာတက်လာရောစင်ရင်ကတုံးတဲ့ခါတော့ဟိုတက်မတော်တရင်ထုတ်တာတစ်ဖက်ဒီဘက်မီဒီယာတွေကထုတ်တာတစ်ဖက်အရက်ဖက်ကပြောတာတစ်ဖက်ဆိုတော့ဘယ်သူမှားတယ်မှန်တယ်မရှိဘူးအဲ့တော့ဒါကိုပြည်ထောင်စုဆောင်ပြန်ယာယီဌာနရှိတယ်ဝင်ပြီးတော့ပဲရှင်းရမယ်မရှင်းဘူးမရှင်းတော့ဇက်မျိုးကြီးထဲမှာအကုန်လုံးရှုပ်ထွေးပြီးတော့အခုဆိုရင် AI ကAmnesty International เนาะ ရခိုင်အိဆာကိုကြည့်နေ ICG ရခိုင်အိဆာကြည့်နေအရင်တော့အဲ့ဘန်ဂလိအရှုရှိတယ်အဲ့ဒါချိန်မိရင်နောက်ထပ်လှိုင်းတစ်လိုက်လာလိမ့်မယ်အမတန်ကြောက်ဖို့ခလိုင်းတစ်လိုက်လာလိမ့်မယ်အဲ့ဒီချိန်မှာကိုရိုးရကမဟာမိတ်လို့ထင်ထားတဲ့အမေရိကဟာကိုယ့်မှာရှိမှာမဟုတ်ဘူးအဲ့ဒီချိန်မှာဒီဘက်ကတရုတ်ကလည်း exploit လုပ်ဖို့တဲ့အကုန်လုံးရှောင်ကြည့်နေအဲ့တော့ဒီနိုင်ငံကြီးမတိမနိုင်ဖြစ်နေညီကိုချင်းချင်းလည်းမသိဘူးနော်စစ်ဘက်ရဲ့ဘက်သက်ဆိုင်လည်းမကောင်းဘူးစီးပွားလည်းမကောင်းတဲ့အဖွဲ့အစည်းနိုင်ငံကြီးတစ်ခုမှာဘလို့အမျိုးသားညီညွတ်ရေးကိုဘလို့တိဆောက်ဘလို့ရင်ဆိုင်မလဲဆိုတဲ့ strategy ကိုကျွန်တော်မြင်တယ် NLD မှာမရှိဘူးဒါပေမဲ့တခုတော့သိကြတယ်အမတန်ကျွန်တော်တို့ democratic transition ထဲအမတန်ကြီးမားတဲ့စိန်ခေါ်မှုတရားပဲဟာရပါတယ်ဘာမှမဖြစ်ဘူးတိုးတက်နေပါလားရပါတယ်ဆိုတာတော့မရဘူးကျွန်တော်တို့စိန်ခေါ်မှုတွေရမ်းကြီးနေပြီ
ဟုတ်ကဲ့ဆရာဒကာမျိုးညွတ်အနေနဲ့ဒီဦးလာဆိုပြောသလိုဒီနိုင်ငံတကာဆက်ဆံရေးမှာပဲဖြစ်ဖြစ်ပေါ့နော်ဒီငင်းငယ်ကိစ္စမှာဖြစ်ဖြစ် NLD ဘက်ကနေပြီးတော့ထိထိရောက်ရောက်ဒါဟိုဟိုကင်တွယ်နိုင်မဲ့အဲနီးနာချထားတာတိတ်ချမရှိတာလားဒါမှမဟုတ်လူပဲ capacity ကမရှိတာလားတဲ့ထိထိရောက်ဟိုမကင်တွယ်နိုင်တဲ့အနေအထားမျိုးဖြစ်နေရတယ်ဆိုတာဘာကြောင့်ပါလဲဆ
ရာကျွန်တော်စတဲ့ရပြောပြပါရခိုင်ရေးကိုကျွန်တော်အစိုးရတက်တက်ကိုပါကြိုတင်ပြီးတော့ပါ preemptive ပေါ့ကြိုတင်ပြီးတော့ကျွန်တော်တို့ဒီအကြံပေး commission ဖွင့်တယ်ဆိုတာဒါကျွန်တော်တို့ကကြိုတင်ရင်းနဲ့ကြိုတင်လုပ်ထားတယ်ဆိုတာကျွန်တော်ပြောချင်တာပါဒါပေမဲ့အဲ့လိုလှုပ်လိုက်တာနဲ့အများတစ်ဖက်ကလည်းဒီဟာအဖြတ်လုပ်ငန်းတွေဘလောက်များလာလဲကျွန်တော်တို့ဒီပူတွဲကော်မတီเนาะကျွန်တော်တို့လွှတ်တော်မှာဖွဲ့လိုက်တဲ့အခါမှာဒီဟာပျက်စီးအောင်လုပ်တာတွေဘလောက်အထိများတယ်ဒါတွေကိုကျွန်တော်တို့ပြောချင်ပါတယ်အဲ့တော့ကျွန်တော်တို့အပြည်ပြည်ဆိုင်ရာမှာဖိအားတွေများတယ်အဲ့ဒါဖြင့်ဖိအားတွေဘာကြောင့်များလဲအဓိကအချက်ကိုကျွန်တော်တို့ပြောချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ရောအပြည်ပြည်ဆိုင်ရာရောသတင်းအချက်လက်တွေအပြည့်စုံမရလို့ပါပြည်ပြည်ဆိုင်ရာနေပြီးတော့အုပ်ချုပ်ရေးအာဏာပိုင်ဤအစိုးရတွေ NGO တွေသူတို့ဘာပေါ်မှာပဲမူတည်လဲဆိုတော့ဒီအပြည်ပြည်ဆိုင်ရာမီဒီယာတွေရနေပြီးသတင်းပေါ်ပြချက်တွေကိုပဲသူတို့အဓိကအားပြုပြီးတော့ဒီ PR တွေဖြစ်နေတာပါအဲ့တော့ကျွန်တော်တို့သူတို့ကိုယ်တိုင်ကိုကြသတင်းယူဖို့ကိစ္စမှာလုံခြုံရေးအကြောင်းပြချက်အရာကျွန်တော်အစိုးရဒီနေရာမှာလုတ်ပိုင်ခွင့်မရှိပါဘူးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရာလုံခြုံရေးအကြောင်းပြချက်ဆိုရင်တတ်မလို့ဟာသူကလွတ်လပ်စွာစီမံဆောင်ရွက်ဆုံးဖြတ်ပိုင်ခွင့်ရှိနေတာပါကတော့ကိုအောင်မှုဆိုပြောလို့ပဲအစိုးရနည်းရသဘောမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ဒီမှာအရေးအကြီးဆုံးပြဿနာဒီနေရာမှာတက်နေတာပါအဲ့တော့ကျွန်တော်တို့အပြည်ဆိုင်ရာဖိအားတွေရခိုင်ပြဿနာတွေအားလုံးလို့စီးပွားရေးရဆာကျွန်တော်အမြင်ကတော့ကျွန်တော်အဖွဲ့အနေနဲ့ဒါတွေအားလုံးက separate issue တွေမဟုတ်ပါဘူးနော်ဖကြီးအောင်ချုပ်ပုံအခြေခံဥပဒေအရစတကုနဲ့တကူက interconnected ပါတကုနဲ့တကူချိတ်ဆက်နေတဲ့ဟာတွေပါတကုနဲ့တကူပတ်သက်တာတွေမဟုတ်ပါဘူးချိတ်ဆက်နေတာပါအခုတခုပြေလည်သွားရင်နောက်တခုမှလည်းပြေလည်မှုတွေအကုန်လုံးရလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့နေပေအားလုံးမှာကျွန်တော်တို့ကြိုင်နေစူးစမ်းနေခြင်းအပြင်တော့တိုးတက်မှုတွေရမယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ဟုတ်ခုဆိုရင်တို့ဝေဖန်ပြီးတော့ပြောကြရရှိတယ်ဒီမှာကြာလေတိုင်းသားနေနဲ့ဒီငင်းငယ်ကိစ္စမှာဆိုလို့ရှိရင်လည်းပြောကြတာကအဲဒီလက်ရှိ NLD အစိုးရအနေနဲ့တိုင်းသားတွေနဲ့ညှိနှိုင်းဆွေးနွေးဖို့အထက်ဒီစစ်တပ်နဲ့မြို့သားရင်ကားစီယူပဲပို့ပြီးတော့အလေးထားတယ်ဆိုရဲပုံစံမျိုးတွေပေါ့နော်ဆိုတော့ဒါပေမဲ့တစ်ဖက်ကလည်းဆိုဆိုကဆရာတို့ထောက်ပြတယ်လို့နေရာတိုင်းမှာကဒါစစ်တပ်ကဒါထည့်သွင်းပြီးတော့စဉ်းစားမယ်ဟာမျိုးဖြစ်နေတဲ့အခါကျတော့အပြောင်းလဲဒီစစ်တပ်မပိုင်ရွေ့မှာမဟုတ်ဘူးဆိုတော့အယူဆမျိုးတွေလည်းရှိနေတဲ့အခါကျတော့အဲ့ဒီလိုပုံစံမျိုးနဲ့ကြောင့်မလို့ NLD ရဲ့လက်ရှိအချက်တဲရောနားလည်ပေးလို့ရနိုင်လားဆရာဦးလှဆော်တို့ဘယ်လို
ဟိုကျွန်တော်တို့ကဟိုလေနားလည်ပေးလို့ရတဲ့ပိုင်းရှိတယ်နော်ဟို NLD ကဟိုရင်းရင်းရင်းလှုပ်တင်တဲ့အပိုင်းတွေရှိတယ်ကျွန်တော်အဲ့ဒါမြင်အဲ့လိုမြင်နေခေါင်းဆောင်လို့မရဘူးခေါင်းဆောင်လို့မရဘူးဥမာဟိုတက်မတော်ကသူ့လုပ်သူ့လုပ်နေဆိုပေမဲ့အဲ့လိုရင်မဟုတ်ဘူးပြောသိရင်တော့ပြောရမှာပဲကျွန်တော်လည်းပြောနိုင်ဘူးကိုအောင်မောဆိုလည်းပြောတယ်ပေါ့တက်မတော်လွန်ရင်လွန်တယ်ပေါ့နော် NLD ညံ့ရင်ညံ့တယ် NLD ဘာလို့ဖြည့်ထွက်မပြောတာလဲဆိုအပိုင်းနေရှိတယ်အဲ့တော့တချို့နေရာမှာကျွန်တော်ကပြောသိရင်ပြောထိုက်တာတွေမပြောဘူးဆိုဥမာကကျွန်တော်ပြောတယ်ပေါ့ဒီတက်မတော်ကဒီကျွန်တော်သတင်းပြန်ကြားရေးဌာနဆိုပြီးတော့သတင်းတွေထုတ်နေနော်ကျွန်တော်တို့ဟိုမတင်းရအောင်ကြားပါတယ်ကျွန်တော်တို့ဒီရဝတရားတယောက်ကိုတရင်းစာတယောက်ကြောက်ကိုတရားဆွဲမယ် RF နဲ့ RF နဲ့လည်းအရေးယူလို့လုံတာပြောတယ်အဲ့တော့သူတို့ပြန်ကြတာကတော့ဟိုရခိုင်ပြည်ထောင်စုကိုပုံမိုးကြီးထွားအောင်မီဒီယာတွေကဖွားပြီးဆော့ပြီးအတွက်လုပ်တယ်လို့ပြောတယ်ဟုတ်ပြီ press council ရှိတယ်ဝန်ကြီးနှစ်ပါးရှိတယ်နှစ်ယောက်လို့ရခိုင်ကဥပမင်းရှိဥအောင်လာထွန်းရှိတယ်ဥအောင်လာထွန်းဆိုရင်အမတန်ဝါရင်တဲ့နိုင်ငံတကာ channel list တယောက်ပဲနော်ရဥလာပါဘယ်သူမှားတယ်လဲမှန်တယ်လဲတော့ကြည့်လို့ရတယ်inspection committee တွားကြည့်လို့ရတယ် commission တွားကြည့်လို့ရတယ်အဲ့တော့တက်မတော်သတင်းထုတ်ပြန်ချက်ဒီဘက်ကမီဒီယာတွေကသတင်းထုတ်ပြန်ချက်အရက်ဖက်တွေကသတင်းထုတ်ပြန်ချက်အဲ့ Facebook တွေမှာပေါက်တက်ကြရတယ်ပြောသတင်းထုတ်ပြန်ချက်ဥုံလာကအဖွဲ့ထုတ်ပြန်လဲတွားပြီးတော့ဒါအမှန်ပဲသူမှားမှန်ကြီးမှန်မှန်ကန်ကန်ပေါ့ပြန်ကြားရေးဝန်ကြီးဌာနဘာလုပ်ထားတာလဲ
ရှေ့မထွက်သင့်ဘူးလားကျွန်တော်အဲ့ဒါပြောတာပါအဲ့တော့အကုန်လုံးကိုလည်းဟိုသူများကို blame မလုပ်ပင်နဲ့ငါတို့ဒီနေရာညံ့မလားဒီနေရာတော့ငါတို့ဝင်ယူရမှာငါတို့ကစားရမယ်ငါတို့ရှေ့ထွက်ရမှာဆိုတော့စိတ်ဓာတ်လည်းရှိဖို့လိုတယ်ကျွန်တော်အဲ့ဒါပြောတာပ
ါဆွေးနွေးကြရတော့အများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ကပ်သက်လည်းရှိရောအနှစ်ချုပ်နေနဲ့ဆွေးနွေးကြတဲ့ကတော့လက်ရှိဒီ3နှစ်တာဖြတ်တန်းခဲ့တဲ့ကာလတစ်လျှောက်မှာတော့လူလူတခဲနဲ့ရွေးကောက်ခဲ့တဲ့ဒီ NLD အစိုးရနဲ့ပြည်သူအစိုးရတည်းရဲ့ဖြစ်လာတဲ့အချိန်မှာဒီလူလူတွေမျှော်မှန်းသလောက်မဖြစ်လာဘူးဆိုရယ်ဝေဖန်ပြောဆိုထောက်ပြမှုတွေလည်းအများကြီးထွက်ပေါ်လာတာရှိပါတယ်။ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဒီကြံတဲ့နှစ်နှစ်မှာရောဆက်ပြီးတော့ဒီသင်ခန်းစာယူစရာတွေယူပြီးတော့ဘာတွေဆက်လုပ်သွားတင်တယ်လဲ။ဒါလေးကိုအနှစ်ချုပ်ဆွေးနွေးပေးစီချင်ပါတယ်။ဒါကဆရာဒါတော်မျိုးညွန့်နဲ့အရင်ဆုံးဆွေးနွေးပေးပါလား
။ဟုတ်ခဏဟိုမိုးစောင်းလည်းပြောတော့ပါတယ်။ကျွန်တော်တို့ sustainable development plan ဆိုပြီးကျွန်တော်တို့ချောက်ထားပါတယ်။နောက်ပြီးကုမ္ပဏီဥပဒေတွေပြင်လိုက်ပါတယ်။နောက်ရင်းနှီးမြှုပ်နှံမှုဥပဒေတွေကျွန်တော်ပြင်လိုက်ပါတယ်။နောက်ပြီးတော့ကျွန်တော်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအနောက်ရှက်ဖြစ်နေတဲ့အခရီးလိုက်စားမှုမှာထိရောက်တဲ့ကျွန်တော်ရေးယူဆောင်ရွက်မှုတွေလုပ်ထားပါတယ်။ဒါကကျွန်တော်တို့ရှေ့ဆက်သွားမယ်အဓိကကျွန်တော်လုပ်ဆောင်ချက်တွေဖြစ်ပါလိမ့်မယ်။
ဟုတ်ကဲ့ပါဦးအောင်မိုးစောလည်းနှစ်ချုပ်သုံးသပ်ပေးပါအောင်ရှင
့်ကျွန်တော်တို့အဓိကတော့ငြိမ်းချမ်းရေးကိုအလေးထားစေချင်တယ်ကျွန်တော်အမျိုးသားသွေးစည်ညီညွတ်မှုကိုအလေးထားစေချင်တယ်အခုနဒေါက်တာမျိုးညွတ်ပြောသွားတဲ့ MSDP ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာရှေ့ရှေ့ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တို့ MSDP ရှိတယ်နောက်အခုချိုင်းဟို China မြန်မာ Economic Corridor လို့ဟာမျိုးတွေရှိတယ်ဟို PDPR လို့ဟာမျိုးတွေရှိတယ်စသဖြင့်ပေါ့နော်ဟိုကျွန်တော်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်နိုင်ဖို့အတွက်အခွင့်အလမ်းကောင်းတယ်အများကြီးပဲတပြိုင်နက်တည်းမှာပဲကျွန်တော်ဟိုတရုတ်နဲ့ရင်ဆိုင်ရမယ့်ပြဿနာတွေလည်းအများကြီးပဲတို့စီးပွားရေးတကယ်တမ်းသူတို့ကလာတော့မှာဟုတ်ကျွန်တော်မှရင်းနှီးမြှုပ်နှံမှုအတွက်ခွင့်လန်းကောင်းတွေအများကြီးရှိတယ်သို့တော်လည်းအခြေခံအကြဆုံးကခုန MSDB ကိုအကောင့်ထဲပေါ်မယ်ဆိုလို့ရှိရင်ငြိမ်းချမ်းမှုတည်ငြိမ်မှုသူ့မှန်နိုင်ရေးတွေမှာပါတယ်ဒီကောင်အရေးကြီးဆုံးပဲအဲ့ဒါမရှိဘဲနဲ့ဘယ်တော့ကျွန်တော်တို့အချင်းချင်းကြားမှာညီညွတ်ရေးပေါ့နော်ကျွန်တော်တို့ချင်းချင်းကြားမှာခုနော NLD ရှိမယ်တိုင်းရင်းသားပါတီတွေရှိမယ်ကျွန်တော်တို့တွေရှိမယ် CS တွေရှိမယ်ဒီကြားကညီညွတ်မှုနဲ့အတူတကွပူးပေါင်းဆောင်ရွက်မှုပါအရန်အရေးကြီးတယ်လို့ကျုံတော့ဒေါက်တာမျိုးညွန့်ကိုလည်းကျွန်တော်ပြောချင်ပါတယ်အဲ့ဒါအရန်အရေးကြီးတယ် NLD အနေနဲ့ဟိုတိတိကျကျအအောင်စိုက်စီခြင်းတယ်လို့ကျွန်တော်တို့အနေနဲ့ပြောစီခြင်းတယ်ဒါမှကျွန်တော်တို့ဟိုကိစ္စတော်တော်များများကိုအတူတကွကြော်လွှားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဦးလာဆွေအမျိုးလည်းကြားချင်ပါတယ်ဒါနှစ်နှစ်ပဲကြံတော့တဲ့ဆယ်မှာပြည်သူအစိုးရတည်းရဲ့အနေနဲ့ဒီရွေးကောက်ပွဲဂတိကဝတ်တွေကိုလည်းလက်တွေ့အကောင့်ထဲပေါ်ဖို့ဆိုရင်ဒီနှစ်နှစ်အတွင်းမှာဘာတွေလက်တွေ့အကောင့်ထဲပေါ်ပြဖို့လိုအပ်ပါလဲ
ကျွန်တော်ကတော့ကိုအောင်မိုးစောပြောတယ်ကျွန်တော်ကငြိမ်းချမ်းရေးတည်ဆောက်စီရင်နော်ဘာလို့ဆိုတော့ဒီငြိမ်းချမ်းရေးမငြိမ်းချမ်းဘူးဆိုရင်စစ်ဖြစ်နေရင်စစ်သုံးစရေးဆိုတာလာတယ်နော်နောက်တစ်ခုကကျွန်တော်တို့လက်တွေ့လက်နေမဲ့ဟိုလွန်ခဲ့တဲ့ငလီက6လကငပလီမှာကျွန်တော်နိုင်ငံတော်အတိုင်းပြန်ကိုယ်တိုင်းလာတယ်ရခိုင်ပြည်ဖွံ့ဖြိုးရေးတဲ့ project တွေပါလေလုပ်ပြောရအောင်ရေစုံမျောသွားပြီနော်နော် IDP ဘူးပြည်တွင်းစစ်တန်းကြောင့်လူ3000တောင်ကျောင်းထစ်သွားပြီ။ရော်တွေပြတ်သွားပြီ။အဲ့တော့ဒီငင်းညာရေးကိုနှစ်နှစ်အတွင်းမှာဖြည်းဖြည်းချာချာ NRPC ကိုတေချာအားထည့်ပြီးတော့လှုပ်ဆစ်ခြင်းနဲ့ EO နဲ့ဆွေးနွေးပါထပ်ခါတလေဆွေးနွေးပါ။အဲ့လိုဆိုရင်တော့ကျွန်တော်တို့ဟာဟိုတစုံတရာခြေလမ်းလေးပြန်စနိုင်ပေါ့။ကျွန်မမာပြီးကတော့ကျွန်တော်ချင်းတူတူကတော့ကျွန်တော်တို့တည်ငြိမ်ဖို့ဆိုမလွယ်ဘူး။ဘာလို့ကျွန်တော်ပြောသလိုပဲ။အမိုက်ပုံကအရင်စူးစူးဝါးဝါနှစ်ပေါင်းများစွာ50 60 80မာယူနဲ့စီမံခန့်ခွဲမှုအဆက်ဆက်လုပ်တဲ့ခြေချောင်းအဲ့တော့ငင်းညာရေးကိုတခုအညာဂိုင်လိုက်နိုင်မယ်ဆိုရင်တော့အကုန်လုံးရှေ့ရှေ့ခင်ရပဲတကယ်သွေးရင်သားရင်လို့ဖြစ်မယ်ပတ်စံလည်းမကုန်နေတာမကုန်တော့ဘူးเนาะအဲ့တော့နိုင်ငံသားအရင်းနှီးလည်းလာမယ်ဟောအဲ့တော့ငင်းညာရေးကိုအားထည့်ပြီးတော့ရောက်ချပြီးလှုပ်ဆချင်ပါတယ်ပြောကြရှိလေရဲရဲပြောပါကျွန်တော်လည်းဘယ်နေရာကမဆိုကျွန်တော်တို့ကူညီမယ်ကျွန်တော်တို့မှအဲ့ပါတီဆွဲတွေပါတယ်မရှိဘူးအတိုင်းပြည်ကြီးငင်းရဖို့တကယ်ချစ်ချင်းချစ်ခင်ကြီးနေတဲ့ဖက်ဒရယ်နိုင်ငံကြီးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ကဘယ်နေရာကိုဆိုပါမှာပဲအဲ့ဒါပါပဲ
ကျေးဇူးများတင်ပါတယ်ဆရာဦးလာဆရာလာမျိုးမျိုးပါတော့ကျေးဇူးတင
်ပါတယ်ဒါကတော့ VOA Wine.tv မက်ခင်ဖြူထွေးတင်ဆက်တဲ့ NLD အစိုးရ3နှစ်တာကာလဖြတ်တန်းမှုကိုသုံးသက်ဆွေးနွေးထားတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တမရဘကပုံမှန်99ကကြီးခခွေနဲ့တရားစွဲလာတိုင်းတရားသူကြီးတွေကလက်ခံတယ်ဆိုတာကတော့တိတ်တဘာဝမကြပါဘူးအပြစ်ရှိတာမရှိတာတရားရုံးကဆုံးဖြတ်မယ
်ဒါကတော့အစိုးရနဲ့တက်မတော်လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ကိုမြင့်တင်ပေးနေကြပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမယ်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်ဒါပြင်ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့မြမပြည်ကပေးစာကဏ္ဍကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေကြံကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတပုံးနဲ့မြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါရယ်နော်။အခုတော့တော်ရရှင်တွေ VOA Facebook အစာမျက်နှာပေါ်မှာ VOA ကိုမှတ်ချက်ပေးပြီးတော့တုံးသက်ချက်ရေးလာတဲ့တော်ရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ် review ကဏ္ဍမှာပါ။ဦးကျော်တက်ဦးဆိုတဲ့တော်ရရှင်ကအမြဲတမ်းအားပေးနေပါတယ် VOA သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်။ဟုတ်ကဲ့။နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါရယ်နော်။VOA ကတင်ဆက်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့တော်ရရှင်ရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားချင်ပါသေးတယ်။ဒီတော်ရရှင်တွေက VOA ကတင်ဆက်ပေးတဲ့လက်ရှိမြေမောက်သတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါသေးတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဒီမေလ2ရက်နေ့တုန်းကမြန်မာနိုင်ငံကသတင်းတပုတ်ကိုနိုင်ကုန်းအိမ်ပြေးပို့တဲ့သတင်းဖြစ်ပါတယ်။အဲ့ဒီမြန်မာနိုင်ငံကသတင်းတပုတ်ကိုတုံ့ပြန်ရေးသားလာတဲ့တော်ရရှင်တယောက်ရဲ့ဒီစာကိုလည်းဖော်ပြပေးချင်ပါသေးတယ်။ဒီကြောက်တန်းရွာပြစ်ခတ်မှုထိန်းသိမ်းခံရသူ6ဦးသေဆုံးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ကဒီရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရတား280ကျော်ကိုမြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးပြီးတော့အဲ့ဒီထက်ကလူတချို့ဒဏ်ရာရရှိခဲ့တာတွေသေဆုံးခဲ့တာတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တကုံမျိုးတက်ကဦးလှထွန်းက
ကျွန်တော်တို့ VOA ကိုစက်နားထောင်နေရင်ယူတော့မယ်ထင်တယ်စစ်တပ်သတင်းမှပြန်ကြားရေးဆိုပြီးပြောနေတာတွေနဲ့ VOA BBC မိုးလုံးပြည့်သတင်းဌာနကလွှင့်တဲ့သက်ဆိုင်ရာဂါယကန်ရှင်တွေနဲ့နှိဆက်တဲ့ရွာကန်လူတွေပြည်သူလူတော်ကိုယ်စားလှယ်ဆိုသူတွေပြောတဲ့သတင်းချက်လက်တွေကတက်တက်ဆင်အောင်လွှဲနေလို့ပါဥပဒေသမားအနေနဲ့အကြံပေးချင်တာကတော့ကျွန်တော်တို့တရားရုံးတွေမှာဥပဒေအရတရားဝင်သက်သေခံအဖြစ်လဲလက်ခံရတဲ့ကြမ်းကြိမ်ထွက်ဆိုရေးသားချက်နဲ့သတင်းကိုထုတ်ပြန်ပေးတင်တာပါဒါဆိုရင်တော့ star တွေအပြည့်နဲ့ uniform မိုးလဲကျွန်တော်တို့ပြည်သူတွေစိတ်ချလက်ချယုံကြည်လက်ခံနားလည်နိုင်မှာဖြစ်လို့ပါဖန်စီခန္ဓာအချင်းတွေမှာတည်ဆုံးတဲ့အကြောင်းရင်းဘယ်လိုမျိုးရှိပါသလဲနှလုံးယောဂအပြင်ကြောက်ကယောဂရောရှိပါသလားဈေးဆွဲပြီးစိတ်ချတည်ဆုံးမှု10ရောက်မှာဒါမှမဟုတ်တရားမှာဘယ်နှဦးတည်ဆုံးနိုင်ပါသလဲမိပြတ်တာတော့အမေရိကန်နဲ့နိုင်ရှင်ပြောရတာမို့အမေရိကန်က VOA ကိုမေးမြန်းရတာမို့စိတ်မဆိုးစေချင်ပါဘူး
ဟုတ်ကဲ့ပါဒီမှာဥလာထွန်းမေးလာလို့ဖြေရမယ်ရှင်တော့ဒီဖန်းစည်းခံရချိန်မှာဘလို့အကြောင်းရင်းနေနဲ့တေဆုံးလဲဆိုတာကိုသိအောင်လုပ်တဲ့နေရာမှာတော့ဥလာထွန်းပြောသလိုအမေရိကန်ဆန်နဲ့ရှင်ပြပြောရမယ်ဆိုရင်အခင်းဖြစ်ပွားတာနဲ့ပတ်သက်လို့ဒီမှာဆိုရင်တော့ပါဝင်ပတ်သက်သူညင်မြင်တွေ့သူတွေအားလုံးကိုတိကျစစ်စစ်ချက်ရယူရပါတယ်ဒီအမှုစစ်တဲ့အမှုကိုင်းတဲ့အရာရှိတွေကပေါ့လေတစ်ဖက်တလန်းကနေပြီးတော့လေသူတို့ကစုံစမ်းစစ်သေးသူတွေအနေနဲ့သူတို့ပြောသားတာတွေအပြင်တိကျအတည်ပြုချက်ရအောင်လုပ်တခြားသူတွေကိုလိုက်မေးဒီနောက်ကျောင်းလိုက်တာမျိုးတွေပေါ့လေနောက်တစ်ခုကစုံစမ်းမှုတွေလုပ်တဲ့နေရာမှာလဲပတ်ဝန်းကျင်အနေအထားတွေကိုလည်းလေ့လာပြီးတော့အဲပတ်ဝန်းကျင်မှာလဲဒီတက်သေးထောက်ထားရရအောင်ယူရပါတယ်အဲ့လိုပတ်ဝန်းကျင်ကရတဲ့တက်သေးထောက်ထားတွေလူတွေဖြည့်တဲ့ဖြည့်ဆိုးချက်တွေအပြင်ဆိုရင်တော့ဆေးပညာရသိပ္ပံနည်းကြအတည်ပြုချက်ရယူဖို့အတွက်မှုကင်းဆရာဝန်ကတိတိကျကျလွတ်လပ်တဲ့စုံစမ်းမှုလုပ်ရပါတယ်အဲ့ဒီကနေရတဲ့အဖြေတွေကိုပေါင်းပြီးတော့အမှုခင်းရဲ့အဖြေမှန်ကိုရယူရပါတယ်သိပ္ပံနည်းကြဒီအလောင်းကိုစစ်ဆေးဖို့မြန်မာနိုင်ငံဒီရခိုင်ကအပြစ်ပြက်မှလုံးလို့မရဘူးဆိုရင်လေညင်ညင်တက်တွေနဲ့ဒီသူတို့ရဲ့ထက်ဆိုချက်တွေကိုဟိုစုပေါင်းပြီးတော့မှဟိုတကယ်အပြစ်မှန်ရအောင်လို့နောက်ဆုံးမှအမှု ตัวอมุลาดิอาลองโฉงงซิซิပြီးတော့အဖြေထုတ်နိုင်မဲ့ထင်ပါရဲ့เนาะဒီလိုမျိုးလောက်တဲ့နေရာမှာလဲသူတို့အချင်းယူပြီးတော့လောက်တာဖြစ်ပါတယ်ရှင်အဲ့လိုအမှုစစ်ဆေးစဉ်ကာလာတွေမှာဒီအမှုကင်းထွက်ခဲ့တဲ့နေရာကိုသူတို့ချိတ်ပိတ်ထားရတယ်ဘာဖြစ်လို့လဲဆိုတော့အဲ့မှာရှိရတဲ့တက်တဲ့ထောက်ထားတွေကိုတယောက်ယောက်ကလာပြီးဝင်ဆွတ်ဖက်ပြီးတော့ဒီအဖြေမှမထွက်အောင်လို့ဒီအဲလုံးမှာဆိ ဒီအလောင်းကိုဖြောက်လို့မရဘူးပေါ့လေဆိုတော့ဒါမှမဟုတ်ဘဲနဲ့ဒီတက်တေကံပစ္စည်းအနေထားတွေပြည့်အောင်လုပ်တာမျိုးဒီအလောင်းကိုဒီဥစားတကြိုလိုက်တာမျိုးပေါ့လေဥမာအဲ့ဒါမျိုးဆိုရင်တော့ဒီတက်တေပစ္စည်းကိုဖြောက်ဖြစ်မှုနဲ့အကြီးကျယ်ပြဿနာတက်ပါလိမ့်မယ် ဒီလူလူကိုလည်းဒီမိကုန်းညာဖြေးကြရမှာဖြစ်တယ်လို့ဒီတရားရုံးမှာလည်းဒီအမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအားလုံးခေါ်ပြီးတော့စစ်ဆေးခံရမှာအလုပ်ပြုတ်ပြီးဒီအရေးယူခံရမှာတွေအထိဖြစ်နိုင်ပါတယ်ရှင့်အခုကိစ္စမှာတော့ဦးလာတို့ပြောသလိုမျိုးဘယ်သူကိုယုံရမလဲဆိုတဲ့ကိစ္စကတော့အားလုံးဒီထွက်ဆိုတဲ့အဖက်ဖက်ကနေပြောဆိုချက်တွေကိုနားထောင်ပြီးတော့ပဲဘယ်သူကိုယုံမလဲဆိုတာကိုယ့ ပြီးခဲ့တဲ့ဒီသတင်းပတ်အတွင်းမှာကြားသွားတဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အခြေအနေကိုတင်ပြခဲ့တဲ့ကျွန်တော်ရဲ့ဒီပြီးခဲ့တဲ့သတင်းပတ်အတွင်းကသတင်းဆောင်ပါပေါ်မှာတော်ရရှင်တွေတော်တော်များများတုံ့ပြန်ရေးသားလာကြတာ Facebook မှာတွေ့ရပါတယ်ရှင်ဒီသတင်းကတော့တရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ကိစ္စမလွယ်လောက်ဆိုတာလက်ရှိတမန်လက်အောက်မှာသတင်းလွတ်လပ်ခွင့်ကိုလည်းတင်းတင်းကြပ်ထိန်းချုပ်ခံနေရတယ်ဆိုတဲ့ကိစ္စတင်ပြပေးတော့မှာဖြစ်ပါတယ် ဒီမှာဝဲရောင်ဆိုတဲ့သောရာရှင်ကတော့သူကတော့ထောက်ခံတဲ့ကန့်ကွက်တယ်ဆိုတာမျိုးမဟုတ်ဖ ೇನೆ သတင်းသမားတွေရဲ့ကျင့်ဝတ်ဆိုပြီးရေးလာပါတယ်သတင်းမီဒီယာသမားတွေအတွက်ကျင့်ဝတ်တွေကငွေချင်းအခွင့်အရေးလက်လာပါတစိုးလက်ဆောင်တစုံတရာမျှော်ကိုရွေးဖြစ်စေရယူရဖြစ်စေမြည်သူတဦးတယောက်အတွက်မှာဘက်လိုက်ပြီးတော့သတင်းရေးသားလို့မရပါဘူး မီဒီယာသမားဆိုတာစီကန့်ရှိရပြီးတော့ကိုအားကိုကိုရတာမီဒီယာသမားဆိုတာခိုင်းတိုင်းလို့စပွန်ဆာယူရတာမဟုတ်ပါဘူးလို့ရေးလာပါတယ်သူကတော့ဒါသတင်းသမားတွေရဲ့ကျင်းဝတ်တွေတွေကတချို့ကိုရေးလာတာဖြစ်ပါတယ်ခုနကတော့ပြောသလိုမျိုးဒီသတင်းလွတ်လပ်ခွင့်ကိစ္စမှာတရုတ်နိုင်ငံကသတင်းလွတ်လပ်ခွင့်ထိန်းချုပ်ထားတာနဲ့ပတ်သက်ပြီးတော့ထောက်ခံကြတယ်လို့မျိုးရေးလာတဲ့သောရာရှင်တွေထဲမှာတော့ကိုမြင့်အော
ဒီမရှိရင်ဆွေးရွာကဖန်တီးပေးတယ်၊ကုညီငွေချိပေးတယ်၊တိုင်းပြည်လည်းအံဩရလာအောင်တိုးတက်ပါတယ်၊ရန်စွဲကောင်းတွေလက်စားတာလူရတာမွေးစင်မှုခုံးမှုဒီလိုဖြစ်မှုတွေအတွက်လည်းပြည်သူတွေစိတ်ကျေနပ်လာအောင်ပြပြသသာရေးယူတယ်၊ကာလညထားလန်းဆိုရင်လည်းအမေရိကန်၊ဂျပန်နီးတို့ခင်မိတယ်၊ကျမကြီးပညာရေးစီးပွားရေးဆိုရင်လည်းပြောစရာမရှိအောင်ပြည်သူတွေကိုလုပ်ပိုင်ပြေးပေးထားတယ်။ဘာတဲ့လို့လက်ခွ
ကျွန်တော်တို့လွတ်လပ်မှာလဲသတင်းဆိုတာကောင်းတဲ့သတင်းသမားရှိတယ်လို့မကောင်းတဲ့သတင်းသမားကြောင့်နိုင်ငံမငြိမ်သက်ဖြစ်စည်းသွားတဲ့နိုင်ငံမှာမနေတော့ပါဘူးအထူးသဖြင့်လူခွင့်ရေးအယောင်ဆောင်သမားတွေစိုးစုံမှာအမှန်ကန်သူတို့ကောင်းလူခွင့်ရေးသမားတွေကိုပြောဆိုတက်ခိုင်းနေတာမဟုတ်ပါဘူးတကယ်အမှန်လူသားကိုချစ်မြတ်နိုးတဲ့လူ့အဖွဲ့အစည်းကိုလေးစားပေးတာပါတရုတ်ပြည်မှာသူတို့ရဲ့လူတို့ကိုစိ ာဖြစ်ပါတယ်။ကျဲစင်းလင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့တရုတ်သမ္မတရှီကျင်းပင်အောင်မြင်တာဒီလိုလိုလက်ခွင့်ကိုထိန်းချုပ်ထားနိုင်တာလည်းပါပါတယ်တဲ့။သူကလည်းထောက်ခံပါတယ်။အမှန်တော့ကိုအချုပ်အချာကိုဝင်ဆက်ဖက်မဲ့ဘယ်သတင်းသမားမျိုးမဆိုထိန်းချုပ်ရမှာပါပဲ။ဒါဟာတရားပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့နိုင်ငံတကာကသတင်းအဖွဲ့အစည်းတွေနဲ့လူခွင့်ရေးသမားတွေကတော့ဒါကိုပြင်းပြထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်နော်။ပြည်စုံဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကလည်းထောက်ခံပါတယ်။ဒီလိုမျိုးသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားလို့လည်းပြည်တွင်းလုံခြုံတာပါလို့ဒီတော်ရရှင်ကသူ့ရဲ့အမြင်သူ့ရှုထောင့်ကရေးလာပါတယ်
။ဒီလိုတင်းကျပ်ထားလို့လည်းတရုတ်ပြည်ကြီးဒီလောက်လူညိုရေးကောင်းတာပါ။အကျဉ်းဖက်သမားတွေရှိလို့လား။ဖះကြောင်နဲ့တနက်နဲ့ဝင်ပြေးရတဲ့သူအသေးခံဘုံခွဲရသူရှိလို့လားပြည်တွင်းပြည်ပစစ်ကောင်ရှိလို့လား
တရရှင်တနက်ခွန်ဖဖင်ဆိုတဲ့တရရှင်ကတော့မြန်မာနိုင်ငံကတော့အဲ့လိုလာပြီးတရင်လွတ်လပ်ခွင့်ပိတ်ပင်လို့မရပါဘူးတနိုင်ငံလုံးမအားတော့ဘူးဆိုတော့အခုလိုရေးလာပါတယ
်တို့နိုင်ငံပိတ်ချင်းပိတ်မပိတ်ချင်းနေမြန်မာနိုင်ငံကိုအဲ့လိုလာပိတ်လဲပြည်သူတွေမအားတော့ပါဘူးတီဗီတစ်လုံးကိုတစ်ရွာလုံးသွားကြည့်ရတဲ့ခက်ကကြမ်းခဲ့ပြီအစိုးရဘာလုပ်တယ်ဆိုတာအကြရာကအစအကုန်သိနေကြပါပြီထက်လိမ်ဖို့မစူးစမ်းပါနဲ့တော့ခိုင်းရမလားဆိုပြီး channel ထက်ကြည့်တာ
ပါမခိုင်းစားလို့မရမှာတော့အရင်နေရာဘေးမဲ့စကြကိုပြန်လို့ပေးလိုက်ရုံပေါ့နိုင်ငံတကာကိုအင်တာနက်နဲ့ချိတ်ဆက်လို့လွယ်လွယ်ကူကူရတဲ့ခင်မလို့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ပေးလို့မရတော့ပါဘူးဆိုတဲ့ဒီတော့ရှင်ကြီးလာတာဖြစ်ပါတယ်ရောဘတ်ဇီယန်ဆိုတဲ့ Facebook အကောင့်ပိတ်မယ်ရပေါ့ထုတ်မယ်ဆိုတာကြီးပဲအဲ့ဒါနဲ့စိတ်တိုင်းမကြရင်တရားမှာဆွဲလိုက်သေးတယ်ဘာဒီမိုကရေစီလဲဆိုတော့မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုဒီနိုင်ငံတာရကနဲ့ရေးလာပါတယ် အဲ့ဒါအစီအစဉ်မဆုံးခင်မှာကျမတို့ဒီနောက်တစ်ပတ်ကြရင်တော့မယ်ရီဆန်ပြည်အောင်စုမှာမိခင်များနေ့တနင်္ဂနွေနေ့အတွက်အမှတ်တရနေနဲ့မိခင်နဲ့ပတ်သက်တဲ့အထူးအစီအစဉ်လေးတင်ဆက်ပေးကြပါမယ်လို့လည်းပြောကြပါမယ်။ကိုမိခင်နဲ့ပတ်သက်ပြီးတော့ကိုအမှတ်တရဖြစ်တဲ့အကြောင်းအရာလေးတွေကိုယ့်ရဲ့အမေအကြောင်းကိုမေကကိုဘယ်လိုလုပ်ပေးခဲ့လဲကိုမေအကြောင်းစဉ်းစားလိုက်ရင်ဘာလေးတွေစဉ်းစား VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာကျွန်မဒီစီစဉ်အကြောင်းအရာနဲ့ပတ်သက်ပြီးတော့နေရာလေးတနေရာလုတ်ပေးထားပါမယ်။အဲ့မှာစာလာပြီးရေးနိုင်ပါတယ်။ဒါမှမဟုတ်လည်း VOA Facebook Messenger ကနေပြီးတော့လည်းကျွန်တော်တို့စီကိုဒီမိခင်များနဲ့အမှတ်တရစကားလေးတွေစာရေးပြီးတော့ပို့နိုင်ပါတယ်ရှင်။အဓိကတော့ကိုအမေကိုပါပြောချင်တယ်ဆိုတာလေးကိုရေးပို့လိုက်ဖို့ပဲဖြစ်ပါတယ်။မေလ၁၂ရက်နေ့မိခင်များနေ့မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ဒီညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ VOA တိချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတပုံးနဲ့မြစ်တာဒေလက်ဆောင်ဖြောပြပေးခြင်းပါရှင်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးခြင်းပါ။ VOA တိချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။
世界乱路啊追这么送到另一家里追那一追过没路风雨飘给你你看谁谁家就别熬不扎开而需要定律也进你人都骂也拉过这努力个表里也不得难怪要为你要那泪美I'm not going to give up my attention to me Change out of your jewelry Kicked out and out of that down game Leaning on it Thank you
ဘန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမျိုးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နာဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို VOA ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရစီနေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။မေးတဲ့နောက်ကျတော့အသက်ရှင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့ radio နဲ့ရုပ်သံအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အစိုးရနဲ့တက်မတော်လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ကိုညှင့်တင်ပေးနေကြပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင
်။ပြီးခဲ့တဲ့မေလ3ရက်နေ့ဟာ World Press Freedom Day လို့ခေါ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။အခုနှစ်ထူးခြားတာကတော့ရခိုင်ပြည်နယ်မှာစုံစမ်းဖော်ထုတ်တည်ရင်းသားရင်အစိုးရလျှို့ဝှက်ချက်အဲ့ဥတွေနဲ့ထောင်ဒဏ်ခုနှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက် UNESCO အဖွဲ့ကပေးတဲ့ World Press Freedom Prize ဆုချီးမြှင့်ခံရပါတယ်။နောက်ထပ်ထူးခြားတာကတော့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုနိုင်ငံတော်သမ္မတနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်၃ယောက်စလုံးကတဝန်လှော်ပြီးပေးပို့လာခြင်းပါ။အဓိပ္ပာယ်ကတော့သူတို့အားလုံးစာနေစင်းလွတ်လပ်ခွင့်ကိုအလေးထားတယ်ဆိုတဲ့သဘောပါသူတို့ပေးပို့တဲ့သုံးလွှာတွေမှာဘာတွေဖော်ပြထားသလဲလက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘယ်အဆင့်ရောက်နေသလဲဆိုတာလေ့လာသုံးသပ်တင်ပြသွားပါမယ
်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်သမ္မတဦးဝင်းမြင့်ပေးပို့တဲ့သဝင်လွှာမှာအစိုးရအနေနဲ့လွတ်လပ်တော်မီဒီယာနဲ့ဒီမိုကရေစီအစဉ်အမြဲရှင်တွဲနေတယ်လို့ယုံကြည်တဲ့အကြောင်းဒီမိုကရေစီအတွင်းကူးပြောင်းရေးမှာမီဒီယာရဲ့အားမလွဲမသွေလိုအပ်တယ်လို့ခံယူကြောင်းဖော်ပြထားပါတယ်အစိုးရအနေနဲ့မီဒီယာရဲ့အခန့်ကဏ္ဍကိုအများကြီးအရေးထားနေတယ်လို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းစဉ်တွေဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်အနှောက်အယှက်ဖြစ်စေမယ့်ပဋိပက္ခအကဲဆက်မှုတွေသတင်းအမှားတွေအမုန်းစကားတွေညှတာမှုမရှိတဲ့တစ်ဖက်သက်သတင်းဖော်ပြမှုတွေကိုကျင့်ဝတ်နဲ့အညီစောင့်ထိန်ကျင့်သုံးပေးဖို့လိုအပ်တယ်လို့ဆိုထားပြီးဒီမိုကရေစီအရေးကိုကာကွယ်တဲ့စာနယ်ဇင်းသမားတွေဖြစ်အောင်ကြိုးစားဖို့တိုက်တွန်းထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပေးပို့တဲ့သဝင်လွှာမှာတော့သတင်းစာဆရာကြီးတွေအနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့ဤသူသတင်းသမားတွေအနေနဲ့စာနယ်ဇင်းကြေဝတ်တွေကိုလေးစားလိုက်နာရေးထိမ့်သိမ့်ညှင့်တင်ရေးကိုလည်းဂရုပြုဆောင်ရွက်ပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်စာနယ်ဇင်းကြေဝတ်နဲ့အညီထုတ်ဖော်ပြောဆိုရေးသားနေတဲ့စာနယ်ဇင်းသမားတွေဘေးကင်းလုံခြုံရေးအတွက်အားလုံးဝိုင်းဝန်းပူပေါင်းကာကွယ်ကြရမှာဖြစ်တယ်လို့စာနယ်ဇင်းကျင့်ဝတ်ချိုးဖြတ်တာမရှိဘူးဝိုင်းဝန်းပြုပြင်တက်မှတ်ပေးကြရမယ်လို့ဖော်ပြထားပါတယ်သမရနဲ့အတိုင်းအမြန်နှစ်ယောက်ရဲ့အမှားစကားတွေကတော့သူတို့အနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်တစ်ဖက်မှာလည်းစာနယ်ဇင်းသမားတွေအနေနဲ့ကျင့်ဝတ်နဲ့အညီရေးသားဖို့လိုတယ်လို့ထောက်ပြပြောဆိုလို့ရင်းဖြစ်တာတွေ့ကြရပါတယ
်ဘူရမူကြီးမေအောင်လှိုင်ရဲ့သွန်လွှာမှာတော့အဲ့ဒီထက်အများကြီးပိုတိုတာတွေ့ရပါတယ်သူကကမ္ဘာလူခွင့်ရေးကြေညာစာရမ်းမှာလွတ်လပ်စွာထုတ်ဖော်ခွင့်ရှိတယ်လို့ဆိုထားပေမဲ့အခြားသူတွေရဲ့အခွင့်အရေးအများပြည်သူအေဂျင့်တာယာရေးနဲ့အကျိုးစီးပွားဖြစ်ထွန်းရေးအတွက်ဥပဒေအရသတ်မှတ်ထားတဲ့ကန့်သတ်ချက်တွေအတိုင်းပဲကျင့်သုံးပိုင်ခွင့်ရှိကြောင်းပြဋ္ဌာန်းထားတာကိုသတိပေးပါတယ်။နောက်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖြန့်ဝေခွင့်တွေကိုပြဋ္ဌာန်းထားပြီးအဲ့ဒီအခွင့်အရေးတွေကိုရယူကျင့်သုံးရမှာနိုင်ငံသားတိုင်းဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရယူအားအေဂျင့်တာယာရေးဒါမှမဟုတ်ပြည်သူတွေရဲ့ကိုကျင့်တရားကျိုးငါပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့မဆန့်ကျင်စေရေးတိုက်တွန်းထားတာတွေ့ရမယ်လို့ဆိုပါတယ်။ဘုရင်မူကြီးမေအောင်လှရဲ့တုံလွှာကတော့လက်ရှိတပ်မတော်ကတရားစွဲထားတဲ့တပည့်တန်းကြီးသောအမှုတွေနဲ့ပတ်သက်ပြီးကာကွယ်ပြောဆိုလိုက်တဲ့သဘောလို့မှတ်ယူနိုင်ပါတယ်။
let the law of Tipia Dreguji, the Jamatani April Saniyaniga, Insane Unit, the Ayuma, Poma, Nayanga, Gajine, the Aswe Kantare, Daida Minting Guguchigu, any name Yongjima, the Adujiga, Amakam, a beat it to Insane Tindal, a Chosama, Pansy Tending Labari, Luke Yine, Lugon, Deka, Yoshin, Puerogu, Budre di Tangu, Daida Minting Guguchigu, Yangonai Insane Unit, Yes Kane, the Ayuma, Damro Guza, Yangon Tane, who Pomuji Lintunga, Saturi Uri Poma, Chosa Chow Gaji, Nayanga, Gajine, Mu Quintaraba, Damaro, Dawi Shiduriha, Tigere Ibrala Diaga, Yangon Dai, Daiji Mune, Chow Muma, Dulo Kere, Chega Uri Binsin Ye, Taukan Poema, Pojiha Uni Musin Ye, Hobio Jaduha, Tatrin Ponga Mugu, Pisi Nine, Pidu Regale, Soyago, Daikai Lana Ne Sugi, Daiji Mu Mati, Damaro, Damien Lee Yi Janga, Dudia, Pumuji, Dunga, Yasadaji Uri, Boma, Nayanga, Gaji, Kaguine, a Mupuin, the Aswegabi, a Kusu, Insane, Jintonde, Yoni Babi. Now that the Jam Mandarima, Danja Tu Pyobi Gate, Downloom Music, Danja Puewe, Maki Gain Tun Abawi, Lune Nayagule, Damrogani, Boma, Chausa Chow Gaji, Boma, Nayanga, Gajine, the Aswegabi, a Ku Ahalong, Tongani, a Mujin Sainiabi. ဒါရင်ကတက်မတော်တာဝန်ရှိသူတွေဟာရခိုင်သတင်းရေးသားဖော်ပြရမှာမြတ်တာမှုမရှိလို့ဆိုပြီးအေယာဝတီသတင်းဌာနကိုဆက်သွယ်ရေးဥပဒေပုံမှ66ကြီးနဲ့တရားစွဲခဲ့ပါသေးတယ်။တက်မတော်အနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနေကြတာတွေကိုတရားစွဲနေရုံမကတရားစွဲတဲ့စီမှာလည်းသတင်းမီဒီယာဥပဒေနဲ့မဆွဲပဲဘာကြောင့်ပုံမှ900ကကြီးလို့900ကခွဲလို့မျိုးတုံးဆွဲနေရတယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကိုမိ ပုံ မှာရင်း တရားစွဲရတာဖြစ်တဲ့အကြောင်း အတိအလင်းဖြေကြားသွားတာတွေ့မြင်ကြရပါတယ်
အခုလိုတက်မတော်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုရေးသားသူတွေကို တက်မတော်ဘက်ကတရားစွဲပြီးအကျဉ်းထောင်ထဲရောက်အောင်ပို့နေတာတွေဟာ လွတ်လပ်စွာပြောဆိုရေးသားထုတ်ဝေခွင့်ရှိတော့ကကြည့်မယ်ဆိုရင်တော့ လက်ခံနိုင်စရာမရှိပါဘူးဒီနေရာမှာတရားရေးမှန်တမ်းရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ် တက်မတော်ဘက်ကပုံမှန်9999ကြီးခခွေနဲ့တရားစွဲလာတိုင်းတရားသူကြီးတွေကလက်ခံနေဆိုတာကတော့သိတဲ့ဘာဝမကြပါဘူးအပြစ်ရှိတာမရှိတာတရားရုံးကဆုံးဖြတ်မယ်လက်တလို့တော့ထောင်ထဲကနေပဲတရားရင်ဆိုင်ဆိုတာမျိုးဟာလွတ်လပ်စွာပြောဆိုရေးသားပိုင်ခွင့်ကိုတနည်းအားဖြင့်ချိန်ချောက်ရာရောက်စေပါတယ်အခြားဖက်မှာလဲအစိုးရဘက်ကနေဒီကနေ့အချိန်ထိပုဂ္ဂလိကယုတ်တံရေဒီယိုတွေကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခ Mugu, Piatana Mu, a chain sweat Hadarigale, Lula Swap Yosu, Yida Topo, Yosu Gwingu, Abia, Mayo, Pinni, Ziva Jow, don't let the Biala Yabare.
နောက်ဆက်ရရတဲ့ဥစီတူအောင်မြင်းရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုကျမတို့Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းကြည့်ရှုနားဆင်နိုင်ကြပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလှိုင်းအစီအစဉ်မှာကိုသားညုံတင်ဆက်မဲ့အကြောင်းအရာကိုနားဆင်ကြကြရအောင်ပါ
ရွှေရှင်များအခုဒီပိုင်းတွင်မြန်မာစစ်တပ်ဟာသူ့ပေါ်ဝေဖန်ရေးသားပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပုဂ္ဂိုလ်အချို့လိုကို ရာဇဝမှုပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့ရေးယူကန်တွယ်လာတာတွေခက်စစ်စိတ်တွင်နေရပါတယ်။သတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကန်တွယ်ဖြေရှင်းနိုင်တဲ့မီဒီယာဥပဒေရှိနေပေမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့ရာဇဝမှုပုံမှန်တွေတုံးဆွဲလာတယ်လို့တရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုလို့ဖမ်းဆီးအရေးယူလာတွေလုပ်လာပါတယ်။ဒါကြောင့်မလို့စစ်
တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်စွန်းနေမိမြမဲ့သရရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျ။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့တူကိုငင်းချမ်းကတင်ဆက်ထားပါတယ်ရှင
်။ကွန်ဂိုနိုင်ငံကဂေါ်ရီလာမျိုးဝင်တွေဟာလူလိုမျိုးဆက်စီရိုက်ပြတဲ့ဓာတ်ပုံတစ်ပုံကြောင့်နာမည်ကြီးသွားပါတယ်။ကွန်ဂိုနိုင်ငံရဲ့ဗာရွန်ဂါအမျိုးသားဥယျာဉ်ကဝန်ထမ်းတအူးနဲ့အတူဓာတ်ပုံတွဲရိုက်ပြတဲ့ပုံကအင်တာနက်မှာလူကြိုက်များသွားတာပါ။ ဥယျာဉ်ဝန်ထမ်းတအူးဟာဂေါ်ရီလာတွေနဲ့အတူလမ်းလျှောက်လာရင်ဒီဓာတ်ပုံကိုရိုက်ခဲ့တာပါ။မြဝင်တွေဟာလူလိုမျိုးလိုက်လုတ်တက်တာကြောင့်အခုလိုနာမည်ကြီးတဲ့ပုံလေးရသွားတာလို့ဒီဥယျာဉ်ဝန်ထမ်းကပြောပါတယ်။ဒီမြဝင်တွေကို2008ခုနှစ်ခဲကကယ်တင်ဆောင်လျှောက်လာခဲ့တာဖြစ်ပြီးတော့ကမ္ဘာပေါ်မှာရှိတဲ့တောင်မြဝင်အကောင်ရေစုစုပေါင်းရဲ့ထက်ဝက်ကျော်လောက်ဟာဒီဥယျာဉ်ထဲမှာနေထိုင်ကြပါတယ်။ဒီမြဝင်တွေဟာလက်နက်ကင်တပ်ဖွဲ့တွေမှောင်ခိုမုတ်ဆိုးတွေရဲ့တပ်ဖြတ်ခြင်းကိုခံရပြီးတော့မျိုးတုံးမဲ့အန်ဒီရယ်ကိုလည်းရင်ဆိုင်နေရတာပါ။ပြီးခဲ့တဲ့နှစ်တုန်းကတနတ်သမားတွေဟာကမ္ဘာလက်ခီးသွားတွေကိုပြန်ပေးဆွဲပြီးခုခံတဲ့ဥယျာဉ်ဝန်ထမ်းတအူးကိုတပ်ပစ်ခဲ့တဲ့အတွက်လည်းဒီဥယျာဉ်ကိုပိတ်ပစ်ခဲ့ရပူပါတယ
်။အိန္ဒိယနိုင်ငံမှာတောင်တက်သမားတို့ဟာရက်တီနှင်းလူတွေရဲ့ခြေရလို့ထင်တဲ့ခြေရတွေတွေ့ခဲ့ကြပါတယ်။ဒဏ္ဍာရီပုံမြင်တွေကအဆိုရရှင်တော့နှင်းလူတွေကနှင်းဖုံဟိမဝန္တာတောင်တန်းတွေဒေသမှာနေထိုင်တာဖြစ်ပါတယ်။နေပေါ်ရွာပုံမြင်တွေမှာပါတဲ့ဒီနှင်းလူတွေရဲ့အခြေအရလို့ယူဆရတယ်။အလျား32လက်မအနံ15လက်မရှိတဲ့လက်တဲနဲ့အခြေအရကြီးတွေကိုနေပေါ်နဲ့တရုတ်နယ်စပ်နာကမကူလူတောင်စခန်းနာမှာအိန္ဒိယစစ်တပ်ကတွေ့ခဲ့တာပါ။အဲ့ဒီဒေသတဝိုင်းဟာကမ္ဘာအမြင့်ဆုံးနှင်းဖုံတောင်တန်းဒေသတွေဖြစ်ပြီးတော့အရင်တော့ကလည်းသုတေသနလုပ်တဲ့သူတွေကနှင်းလူကိုအဲ့ဒီဒေသတဝိုင်းမှာရှောက်ဖွေခဲ့ကြပူပါတယ်။အကောင်ကြီးကြီးအမွေးထူထူတဘာဝအတွင်းဟိမွန်ဒါနှင်းဖုံးတောင်တန်းဒေသမှာလျှောက်သွားနေတဲ့နှင်းလူရဲ့ဒန်တာကြီးဟာ1920ပြည့်နှစ်တွေကခေတ်ဆားနေခဲ့တာပါဒါပေမဲ့အခုထက်ထိတော့သိပ္ပံပညာရှင်တွေကဒီနှင်းလူနဲ့ပတ်သက်ပြီးခိုင်မာတဲ့တက်တွေအထောက်အထားတွေမတွေ့ရသေးပါဘူး2019ခုနှစ်တုန်းကအခုလိုမျိုးတက်တွေတွေ့ရတယ်လို့ထင်ပြီးတော့နှင်းလူနမူနာပုံစံတွေပို့ဆောင်စစ်ဆေးခဲ့ပေမဲ့လည်းဝက်ဝံတကောင်ရဲ့အပိုင်းအစတွေဖြစ်နေတာတွေ့ခဲ့ရပါတယ်
ရုရှားနိုင်ငံကစွန့်စားသူတယောက်ဟာကဲရက်လေးတစည်းနဲ့ကမ္ဘာတောင်ပိုင်းသမုဒ္ဒရာတပတ်ပတ်ကိုကြိုးပမ်းနေပါတယ်။ Frido Kunyukov ဟာအခုလိုတကူရောလေးတစည်းနဲ့သမုဒ္ဒရာတွေဖြတ်တန်းတာမှာပြီးခဲ့တဲ့အပတ်ကတောင်အမေရိကတိုက်ချီလီနိုင်ငံကမ်းလွန်ပြင်ကိုရောက်ရှိခဲ့ပါတယ်။ချီလီကမ်းရိုးတန်းမုန်တိုင်းထန်နေတဲ့ပင်လယ်ပြင်ထဲမှာသူ့ကိုချီလီရေတပ်လေးရင်တစည်းကရှာဖွေတွေ့ရှိခဲ့တာပါ။အသက်68နှစ်အရွယ်ရှိနေပြီဖြစ်တဲ့ရုရှားသင်္ဘောသားဟောက်ဟာသူရဲ့ကဲရလှေကလေးနဲ့နယူးဇီလန်နိုင်ငံဆောက်အိုင်လန်ကျွန်းကနေလွန်ခဲ့တဲ့ရက်140လောက်ကထွက်ခွာလာခဲ့တာပါချီလီရေပိုင်နဲ့ထဲကဖြတ်တန်းသွားပြီးတဲ့အခါမှာတော့ချီလီရေတပ်ကသူ့စီကိုတွားရောက်နှုတ်ဆက်ပြီးသူ့ရဲ့ကျန်းမာရေးအခြေအနေကိုမေးမြန်းခဲ့ပါတယ်ကန်ယူကော့ဖ်ဟာကမ္ဘာတောင်ပိုင်းသမုဒ္ဒရာကိုပတ်ဖို့အပိုင်းသုံးပိုင်းထားပြီးကြိုးပမ်းနေတာပါချီလီတောင်ပိုင်းကကိတ်ဖုံးအငူကိုကျော်ဖြတ်ပြီးရင်တော့သူ့ရဲ့ခရီးစဉ်ပထမပိုင်းပြီးဆုံးပါပါခင်ဗျာ
ဒါကတော့ကိုငိမ့်ချမ်းနဲ့ဒူမဲအေးတန်နာကျော်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တန်ကီဆိုင်ကပြောပြမှာပ
ါရုရှားနေထောင်လိုက်အီရိုဖလော့တာတနင်္လာနေ့တုန်းကမော်စကိုမြို့ရှရီမက်ရှေဘိုလေစိတ်မှာအရေးပေါ်ဆင်းသက်စဉ်မိလောင်ကျွမ်းမှုဖြစ်တာကြောင့်အနည်းဆုံးလူ40သေဆုံးသွားကြောင်းမော်စကိုကလာတဲ့သတင်းညီမှာဖော်ပြထားပါတယ်စကွိုင်းစူပါချက်100အမျိုးအစားအဲ့ဒီလေရင်ဟာလေရင်ပေါ်မှာခီးတယ်83ဦးနဲ့လေရင်အမှုတန်း5ဦးစုစုပေါင်း88ဦးလိုက်ပါခဲ့တာပါလေရင်မိလောင်ကျွမ်းရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူးရှင်အစ္စရေးနဲ့ဂါဇာနယ်စပ်တစ်လျှောက်5နှစ်အတွင်းအသေးအပြောက်အများဆုံးတိုက်ခိုက်မှုတွေမှာဂါဇာကဟမတ်စ်ပြစ်မှတ်တွေကိုအပြင်းအထန်ဆက်ပြီးတော့တိုက်ခိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကစစ်တပ်ကိုညွှန်ကြားထားပါတယ်ပြီးခဲ့တဲ့တောက်ချန်နေကဆာလူဒုံးချီတွေနဲ့ပြစ်ခတ်မှုနဲ့လေကြောင်းကနေတုံ့ပြန်တိုက်ခတ်မှုတွေအတွင်းအနည်းဆုံးပါလက်စတိုင်း20သေဆုံးခဲ့ရပြီးအစ္စရေး4ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။ရိုက်တာသတင်းထောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်တဲ့တပ်တွေအထောက်အထားတွေကိုမြန်မာရဲတပ်ဖွဲ့ကစုဆောင်ရယူတဲ့နေရာမှာအစ္စရေးကုမ္ပဏီ Celebrity ရဲ့ဤပညာကိုအသုံးပြုခဲ့တယ်ဆိုပြီး Washington Post သတင်းစာကြီးကတင်းကနွေနေမှာဖော်ပြပါတယ်။လက်ခံဖုံးတွေကိုချိုးဖောက်ဝင်ရောက်တဲ့ဤပညာကိုအစ္စရေးကုမ္ပဏီထံကမြန်မာအာဏာပိုင်တို့ရရှိခဲ့တာဆိုပြီးဆက်ရွယ်စတန်းတွေနောက်တရခန့်ရှိနေရဲ့ပြောဆိုချက်တွေကိုကိုးကားပြီးဝါရှင်တန်ပို့သတင်းစာကြီးကရေးသားခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။တနင်္လာနေ့ညနေခင်းပြည်မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသွားရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.